ချင်းပြည်နယ်တီးတိမ်မြို့မြမစည်းဝါးရေးဘန်ခွဲရှိမှာတော့လုံခြုံရေးအဆောင်ရဲ၃ယောက်ဒီကနေ့ပြစ်ခတ်ခံရပါတယ်။နောက်ဘန်ကိုလည်းဝင်ပြီးတော့လုသွားပါတယ်။စကိုင်းတိုင်းအရာတော်မြို့ကကြေးရွာတရွာကိုတော့စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ရွာသားတွေကိုဖမ်းဆီးနေအိမ်တွေကိုဖျက်ဆီးခဲ့ကြပါတယ်။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်ကပြစ်ခတ်မှုဖမ်းဆီးမှုရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
တီးတိမ်တစ်မျိုးလုံးပင်စင်ထုတ်တဲ့နောက်ဆုံးနေ့လူရှင်းတဲ့အချိန်မှာဆိုင်ကနေလာတဲ့လူတချို့ကမြမစီဝါရေးဘန်ခွဲအဆောင်ရဲတွေကိုပြစ်ခတ်ခဲ့တာဖြစ်ပြီးဘန်ထဲကိုဝင်ရောက်ဖျက်ဆီးခဲ့တယ်လို့ငွေတချို့ကိုလည်းယူဆောင်ထွက်ပြေးသွားတယ်လို့အဲ့ဒီဖြစ်စဉ်အတွင်းအနီးမှာရှိသူတဦးက VOA ကိုပြောပါတယ
်မနေ့နဲ့ဒီနေ့ဆိုရှင်တို့ကဟိုပင်စင်ထုတ်ရဲ့ဘော်ဒီတီးတိမ်မျိုးနဲ့တမျိုးနဲ့လုံးမှာပင်စင်ထုတ်ရဲ့ဒီနေ့ကနောက်ဆုံးဘော်ဒီနေ့နောက်ဆုံးဆိုတော့အဲ့မှာဒီနေ့ကလူတိတ်မရှိတော့လူတို့ရှင်းနေပြီနေ့လေ7နာရီဝန်းကျင်မှာဖြစ်တာပါလေဖြစ်တယ်ဆိုလူတို့နည်းနည်းရှင်းနေပြီမှာသူတို့ပင်စင်ထုမလူလူပါလူလူနဲ့တော့မျိုးဒီလူတစုလာတယ်ပါလေလူတစုကသူတို့ကြတော့စိုက်ကဘူးကဝတ်တယ်စိုက်ကဘူးကဝတ်ပြီးတော့အဲ့မှာဘာရှိမှရှိတယ်ရေးနဲ့ရောက်တော့ချက်ချင်းသူတို့တက်ပြီးလာတော့ဒီတနက်နဲ့တက်တာတနက်နဲ့ပြစ်လိုက်တာပြစ်လိုက်တော့သူတို့ပွေးချင်းမှာလဲတော့တယ်ဒါမဲ့အဲ့မြေဆုံးထုမှာတယောက်ရေးတယောက်တော့ဒီအုံထုံရင်းနေရဲ့အဲ့မှာသူကလည်းသူတို့ဟိုအဲ့လိုမျိုးစွေးတယ်ပေါ့ဒီစွေးပြီးတော့အဲ့မှာတယောက်ပိပိပြစ်ဆိုပြီးတော့အဲ့လိုမျိုးဟိုပိတယ်ပေါ့အဲ့တော့ဒီသူ3ယောက်ဆိုလုံးအဲ့မှာလုံထုံရင်းနေ3ယောက်ဆိုလုံးအဲ့မှာပွေးချင်းတည်သွားတာပေါ့အဲ့ပြီးတော့ဘန်ထဲကိုတော့ဝင်နေတဲ့ဘန်ထဲကိုဝင်ပြီးတော့ဘန်ထဲမှာရှိတဲ့ဟိုဒီအထုပ်တွေနဲ့အဲ့ပတ်စံတွေနဲ့ဖြစ်မာတဲ့ဒီဟိုဘတ်ပတ်စံတွေအဲ့လိုမျိုးယူသွားတယ်ပြောရှယ်သူတို့ကထွက်ပြီးတာပေါ့
ပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်တွေရောက်လာပြီးလုံခြုံရေးယူတာနဲ့စစ်ဆေးတာတချို့လုပ်ခဲ့ကြတယ်လို့လည်းပြောပါတယ်အခုတီးတိမ်မြမစီဝါရေးဘဏ်ဖြစ်ရကိုစစ်ကောင်စီဘက်ကချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF လက်ချက်လို့ဆွဆွဲပြောဆိုထားပါတယ်လုံခြုံရေးတွေကိုပြစ်ခတ်ပြီးတဲ့နောက်ဘန်ထဲဝင်ပြီးရုံးလုပ်ငန်းသုံးပစ္စည်းတွေကွန်ပျူတာနဲ့ CCTV တွေကိုတနက်နဲ့ပြစ်ပြီးငွေကျပ်388သိန်းကျော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်နက်ငယ်တချို့ကိုယူပြီးထွက်ပြေးသွားတယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။စကိုင်းတိုင်းအရာတော်မျိုးကကျွေးပကံကျွေးရွာကိုဒီကနေ့မနက်တနားရီလောက်ကစစ်ကောင်စီတပ်တွေကအင်အား100ကျော်နဲ့ရွာကိုနှစ်ဖက်ညှပ်ပိတ်ဝင်ရောက်လာပြီးရွာသားတွေကိုဖမ်းဆီးတာနေအိမ်တွေကိုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီသတင်းပေးတွေနဲ့ဝင်ရောက်လာတာဖြစ်ပြီးဒီရွာအတွင်းမှာလက်နက်တွေလုတ်တဲ့ PDF တွေရှိတယ်ဆိုတဲ့စစ်ဆွဲချက်နဲ့ဝင်ရောက်စီးနှင်းဖမ်းဆီးတာတွေဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်
။သူကဒီသူတို့ viewer ခင်းပြီးတော့ဗောနော်တောင်ရောမြောက်တောင်ရောမြောက်ရောပတ်ပြီးတော့ဒီသူတို့အလုံးချင်းနဲ့ဝင်ပြီးတော့ဖမ်းတာဗောနော်ညာတနားီလောက်ကတနားီ45လောက်ကစတင်လှုပ်ရှားပြီးတော့သူတို့ဝင်ရောက်ပြီးတော့ဖမ်းပြရဗောနော်ကျွန်တော်တို့ဒီရွာမှာကြွေးပကံဆိုရဲရွာအောင်ဗောနော်သူတို့အလုံးချင်းနဲ့ဝင်ပြီးတော့ဒီမိန်ကလေးမန်းကြီး6ယောက်နဲ့ယောက်ျားလေး9ယောက်ဗောနော်ဖမ်းသွားတယ်လို့သတင်းရပါတယ်ဗျအင်ဂျီတွေလည်းအများကြီးဖြတ်သိသွားပါတယ်အကုန်လုံးကတော့100နီးပါးလောက်ဖမ်းပြီးတော့အကုန်လူတွေလွတ်သက်လူတွေလွတ်လိုက်တာပေါ့အသက်ကြီးရွယ်တို့ main ကလေးဒီအပြူ main ကလေးတွေတော့လွတ်ပြီးတော့အိမ်တော်ကြီးရဲ့ main ကလေးတွေပါတယ်ကုန်ဖမ်းခေါ်သွားတယ
်စစ်ကောင်စီတပ်တွေအဲ့ဒီရွာကပြန်ထွက်တုံတစ်ရွာနဲ့ဇရစ်ရွာကြမှာမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့သတင်းကြရပေမဲ့တေကြတော့မသိရသေးဘူးလို့အဲ့ဒီဒေသခံတကူကပြောပါတယ်
သူတို့ကိုကတော့ထွက်သွားပြီထွက်သွားပြီသူတို့လမ်းမှာတုံတစ်နဲ့ဇရစ်ကြမှာမိုင်းဆွဲတိုက်ခိုက်ခံရပါတယ်ဗျာသူတို့เออตรุเยตรุก้าโอเลยพี่เลยโหลပြောเลยဗျာကျွန်တော်တို့ဒီတတိတိကြတော့မရသေးပါဘူးဗျာအခုတို့စစ်ကောင်စီဘက်ကနေပြီးတော့အဲအလုံးရဲ့အဲဖြည့်ပြီးတော့ပြန်ပြီးတော့ဒီအဲရွာရီကိုပြန်ပြီးဖိနှိပ်မဲ့သဘောရှိပါနေတယ
်မကွေးတိုင်းကံကောမျိုးလယ်ကြီးအရှိရွာကအုတ်ချုပ်ရည်မှုတူမနေညာကပြစ်ခတ်ခံခဲ့ရပါတယ်ဒီကနေ့မနက်အစောပိုင်းကစကိုင်းတိုင်းဘူးတလင်မျိုးကြေးရွာတရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ဘုတ်တင်ထားတဲ့အိမ်ဒိန်ကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်။နိုင်ငံတော်ဝန်ကပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေဇက်တိုက်ရှိနေပေမဲ့လည်းစစ်အာဏာရှင်စံကြေးရေးဆန္ဒပြစစ်ကြောင်းတွေလည်းရသလောက်အင်အားနဲ့ချီတက်ဆန္ဒပြကြနေသေးပါ။ဒီကနေ့မန္တလေး၊ကလေး၊တဝဲ၊လောင်းလုံ၊မိုးကုတ်၊ရွှေဘိုပခုတ်ကူစားတဲ့မြို့တွေရွာတွေမှာစစ်အာဏာရှင်စံကြေးရေးဆန္ဒပြခဲ့ကြပါတယ်ရှင်။
ချင်းပြည်နယ်တီးတိမ်မြို့ကမြမစီးပွားရေးဘန်ခွဲရှိပြစ်ခတ်မှုအကြောင်းချင်းပြည်နယ်တွင်ကအခြေအနေတွေနိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်